ါရှင်များခင်ဗျာအခုပြီးခဲ့တဲ့တစ်ပတ်အတွင်းမှာမြန်မာနိုင်ငံမှာမုန်တိုင်းတန်ခံနေကြတဲ့ဘေးဒုက္ခသည်တွေအတွက်ပစ္စည်းတွေပြည်တွင်းကိုပို့ဆောင်ပေးနိုင်ဖို့ဝင်ခွင့်တောင်းထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သတင်းတွေဟာဆိုင်ဆိုင်ကြီးပဲကြားနေကြပါတယ်ဒီထဲထဲမှာကုလသမဂ္ဂအရာရှိကြီးတွေသွားရောက်ပြီးတော့ဆွေးနွေးပြောဆိုခဲ့ကြတဲ့အပြင်အခုပြီးခဲ့တဲ့ဂျာတာဘရီနေကဆိုလို့ရှိရင်ကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်းကိုယ်တိုင်ပဲသွားရောက်ပြီးတော့ဗိုလ်ချုပ်မှူးကြီးတန်းရွှေနဲ့တွေ့ဆုံဆွေးနွေးခဲ့ရပါတယ်အဲ့ဒီနောက်မှာဗိုလ်ချုပ်မှူးကြီးတန်းရွှေကနိုင်ငံသားကယ်ဆယ်ရေးအလုပ်သမားတွေကိုမြန်မာနိုင်ငံတွင်ဝင်ခွင့်ပေးမယ်လို့ပြောလိုက်တဲ့စကားကိုရခဲ့တဲ့အတွက်ကြောင့်ကမ္ဘာတဝန်းမှာတော်တော်ပဲစိတ်သက်သာရရသွားခဲ့ကြပါတယ်ဒါအပြင်ထိုင်းနိုင်ငံမှာရှိနေကြတဲ့နိုင်ငံသားကယ်ဆယ်ရေးအဖွဲ့ဝင်တွေကလည်းပဲအမြန်ဆုံးပစ္စည်းတွေပေးပို့ပြီးတော့လုပ်ငန်းတွေစနိုင်ဖို့အတွက်ဖန်ပြနေကြပါပြီအဲ့တော့ဒီနေ့စကဝိုင်းမှာကျွန်တော်ပါဝင်ဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေကတော့NCGUB ပြည်တော်စုမြန်မာနိုင်ငံညွန်မောင်းအစိုးရအဖွဲ့ဝင်ကုလသမဂ္ဂတာဝန်ခံဒေါက်တာဦးတောင်ထွန်းဒါအပြင် Network Media သတင်းဌာနက Editor ဦးအောင်နိုင်နဲ့ JHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုဒေါက်တာစိန်မြင့်တို့ကိုဖိတ်ခေါ်ထားပါတယ်အခုဒီကိစ္စနဲ့ပတ်သက်ပြီးဥစွာပထမအခြေအနေအရရပေါ်မှာဘယ်လိုသုံးသပ်မိတယ်ဆိုတာကိုဒေါက်တာတောင်ထွန်းကိုကျွန်တော်မေးပြရစီခင်ဗျဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ခရီးစဉ်ဟာကျွန်တော်တို့အောင်မြင်သွားပြီလို့ဆိုရမလားဓမ္မမလို့ရှင်လဲဘယ်လူတွေများနောက်ထပ်အပြောင်းလဲတွေကြားအောင်မလဲဘာတွေထူးခြားလာအောင်မလဲဆိုတာတွေနဲ့ပတ်သက်ပြီးနည်းနည်းလောက်သုံးသပ်ပြပါခင်ဗ
ျဟုတ်ကဲ့ဟိုအတွင်းမှုချုပ်ကိုယ်တိုင်ဗမာပြည်ကိုသွားပြီးတော့ဒီလေဘေးကယ်ဆယ်ရေးကိစ္စတွေဆွေးနွေးတယ်ဆိုတာဒါနိုင်ငံတကာကဗမာပြည်ရဲ့လေဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ဒီလေဘေးဒုက္ခသည်တွေအခုညီပေးရေးကိစ္စကိုဘလောက်စိတ်ဝင်စားနေသလဲဒီကိစ္စဟာအာဒူရီထောင်ပေါင်းများစွာရဲ့အသက်တွေကိုကယ်တင်ရမယ့်ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ဟလာအလုပ်တွေများနေတဲ့ကြားထဲကနေကိစ္စကိုအောင်မြင်မြင်လုပ်နိုင်အောင်အချိန်မဆိုင်မဲနဲ့လုပ်နိုင်အောင်ဘလောက်များလေးလေးနက်နက်ရှိသလဲဆိုတာတော့ဖော်ပြပါပါတယ်အဲဘာပဲဖြစ်ဖြစ်ကုလိုသွားဖြစ်တဲ့ဒီနာဖဘကခေါင်းဆောင်နေနဲ့ဆွေးနွေးဖြစ်တယ်ဆိုတာတော့ကောင်းတဲ့အစဉ်တစ်ခုဖြစ်ပါတယ်အာမစ္စတာဘင်ကီမွန်ရဲ့အပြောအရကတော့ဒါနာဖဘကနေပြီးတော့ဒီနိုင်ငံကကယ်ဆယ်ရေးပစ္စည်းတွေဒီရပို့ပြီးတော့မြန်မြန်ဆန်ဆန်ဝင်ရောက်နိုင်ဖို့နဲ့နော်ဒုမှုကယ်ဆယ်ရေးဆိုင်ရာချွမ်းကျင်သူတွေဝင်ရောက်နိုင်ရေးပေါ့နော်ဒီလူမျိုးမခွဲကြဘဲနဲ့အားလုံးဝင်ရောက်နိုင်ရေးကိစ္စကိုသဘောတူတယ်ဆိုတော့နှုတ်ကတိစကားရတယ်လို့ကျွန်တော်တို့သိရပါတယ်အဲဒီနှုတ်ကတိစကားတွေကဘယ်လိုလဲတွေ့အကောင့်ထဲပေါ်လာမလဲဆိုတာကိုတော့အဲကျွန်တော်တို့အဲစောင့်ကြည့်ရမယ်အနေဒါဖြစ်ပါတယ်ဘာကြောင့်လဲဆိုတော့နာအဖနဲ့ကုလသမဂ္ဂရဲ့ဆက်ဆံရေးမှာလုံးခဲ့တဲ့အနှစ်20မှာနာဖဘက်ကနှုတ်ကတိစကားတွေရှိခဲ့တာတွေအများကြီးပါပဲဒီကတိစကားတွေကအချိန်ကာလတစ်ခုအထိပဲရှိနေပြီးတော့နောက်ပိုင်းမှာအကောင့်ထဲပေါ်ဖို့စက်ကွက်ခဲ့တာတွေရှိတဲ့အတွက်ကြောင့်မလို့ဒီတစ်ချိန်မှာလည်းပဲဘလောက်အတိုင်းအတာအထိအကောင့်ထဲပေါ်မလဲနော်ဘလောက်အတိုင်းအတာအထိဒီနှုတ်ကတိစကားတွေကိုလေးစားလိုက်နာပြီးတော့တကယ်ဒီနိုင်ငံတကာနဲ့ကုလသမဂ္ဂနဲ့ဒီလေဘေးကယ်ဆယ်ရေးဆိုင်ရာကိစ္စတွေကိုဒီတရားကိုမြန်မြန်ဆန်ဆန်လုပ်မလဲဆိုတာကိုတော့ကျွန်တော်တို့ဒီဖြစ်တဲ့ဘက်အတွင်းမှာစောင့်ကြည့်ရမယ်ကျွန်တော်တို့ကအချိန်မရှိပါဘူးတပတ်လို့ပြောတာဒီကျွန်တော်တို့ကလုပ်နေတဲ့ကိစ္စဟာနိုင်ငံရေးလုပ်ငန်းရှင်တရားကိုဆွေးနွေးနေတာမဟုတ်ပါဘူးဒီကနေ့ကျွန်တော်တို့ဆွေးနွေးနေကြတဲ့ကိစ္စဟာဒီနောက်ကျခဲ့မယ်ဆိုလို့ရှိရင်အသက်ပေါင်းများစွာဆုံးရှုံးနိုင်တဲ့အန္တရာယ်ရှိတဲ့အတွက်ကြောင့်မလို့နော်ဂျီရိုအတွင်းမှာကယ်ဆယ်ရေးလုပ်ငန်းတွေကိုတိတိယောက်မြန်မြန်ဆန်ဆန်လုပ်နိုင်အောင်ကိစ္စဖြစ်ပါတယ်အကြောင်းမလို့အကောင့်ထဲပေါ်မှုဒီကိုကျွန်တော်တို့ပြန်သုံးသပ်တဲ့နေရာမှာအချိန်ကာလသတ်မှတ်ချက်ကိုသိရှိရှိဆွဲလို့မရဘူးကျွန်တော်တို့ရှေ့တစ်ပတ်အတွင်းမှာဒီအကောင့်ထဲပေါ်မှုတွေရှိမရှိကိုအမြဲဆုံးသုံးသပ်ဖို့လိုပါလိမ့်မယ်ဒါနဲ့ပတ်သက်လို့လည်းပဲနိုင်ငံတကာကစိတ်ဝင်စားဖို့အများကြီးရှိလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ဟုတ်ပါတယ်ခင်ဗျဒီအခုကျွန်တော်တို့ဒီသတင်းတွေထဲမှာအများသားမြင်နေတွေ့နေကြားနေရတာကလည်းပဲဒီလိုသဘာဝဘေးအန္တရာယ်ဒုက္ခကြီးတစ်ခုဖြစ်လာပြီဆိုလို့ရှိရင်နောက်ဆက်တွဲမှာမြန်မြန်ဆန်ဆန်နဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုမချမှတ်နိုင်ဘူးဆိုလို့ရှိရင်ဒီတောက်ရည်သုံးရည်ကနေစပြီးတော့ဒီဝန်ရော့ကားတို့ဘာလို့စတဲ့ယောဂဗျာတွေဖြစ်လာနိုင်တယ်ဒါအပြင်ဟိုထိခိုက်ဒဏ်ရာရထားတဲ့လူတွေဟာလည်းပဲဒီကူညီကယ်ဆယ်မှုမြန်မြန်ဆန်ဆန်မရဘူးဆိုလို့ရှိရင်မသေးသမဲနဲ့တေးရတာတွေကိုကြုံတွေ့ကြရတယ်ဆိုတာလည်းအများကြီးပဲကြားရပါတယ်ဒါကြောင့်မလို့လည်းပဲနိုင်ငံတကာချက်ချင်းတွေအဖွဲ့တို့ကယ်ဆယ်ရေးအဖွဲ့တို့ကနေပြီးတော့ပြည်တွင်းကိုအမြန်ဆုံးဝင်ရောက်ပြီးတော့လုပ်ငန်းတွေလုပ်ချင်တယ်ဆိုပြီးတော့ဒီတဖွားဖွားပြောနေကြတာပဲပေါ့လေအခုဆိုလို့ရှိရင်မုံတိုင်းကြီးတိုက်ခတ်သွားခဲ့တာကသုံးပတ်နီးပါးရှိလာပြီဖြစ်တော့ဒီကယ်ဆယ်ရေးလုပ်ငန်းတွေအမြန်ဆုံးလုပ်နိုင်ဖို့ကိုအားလုံးကလည်းပဲဟိုဆရာထက်တန်နေကြတာပါပဲအဲဒီကိစ္စနဲ့ပတ်သက်ပြီးဟိုဥအောင်နိုင်နေတော့ဘယ်လိုများသုံးသပ်မိလဲခင်ဗျပြောပါဦး
ဟုတ်ကဲ့ဒီကနေ့ဘန်ကီမွန်ပြောတဲ့အထဲမှာတော့ပေါ့လေ ဟိုကွဲလဲတာလည်းရှိနေပါတယ်ဟိုမြန်မာဆိုရကေဇေးအဆင့်ပြီးပြီလို့ပြောပြီးမဲ့ဘန်ကင်မုံကတော့ဒီကနေ့မြန်မာနိုင်ငံမှာအရေးပေါ်ကေဇေးအဆင့်နဲ့ရှိသေးတယ်ညီပေါ်ပစ္စည်းရဲ့အများကြီးလုံနေသေးတယ်လို့ပြောသွားတာတစ်ခုပေါ့နောက်တစ်ခုကတော့ဒီဟိုမြန်မာနိုင်ငံရေးပိုင်တဲ့နားမှာရှိနေတဲ့ပြင်သစ်စစ်တမ်းမော်တွေနဲ့အမေရိကန်စစ်တမ်းမော်တွေဝင်ခွင့်ရမလားဆိုတော့ဟိုဗိုလ်ချုပ်မူကြီးတန်းချွေကကေဇေးလို့သာအားလုံးလို့ပြောခဲ့ပေမဲ့မစ္စတာဘန်ကင်မွန်ရဲ့အခြေစကားအရဆိုလို့ရှိရင်သူတို့တွေကဒီကေဇေးလို့သားတွေအားလုံးမှာဒီစစ်လေရင်တွေစစ်တမ်းမော်တွေမပါသေးဘူးဆိုတဲ့သဘောမျိုးရှိပါတယ်ဆိုတဲ့အခါကျတော့အားလုံးဆိုတာတော့အားလုံးမဟုတ်သေးဘူးအဲ့ဒါဘာဖြစ်လဲဆိုတော့အခုကုလသမဂ္ဂကသူ့ရဲ့ကေဇေးရဲ့ဟာရင်တွေကိုဒီတောင်အာဖရိကနဲ့ယူကရိန်းကနေတွားတယ်ရမှာဖြစ်နေတယ်ဆိုတော့ဖြစ်နေဆိုတော့တောင်အာဖရိကကေဇေးရဲ့ဟာရင်တွေကိုကြတော့ဒီအော်စတြေးလျတည်ပေးမယ်ယူကရိန်းကကေဇေးရဲ့ဟာရင်တွေကိုကြတော့ကနေဒါတည်ပေးရမယ်ဆိုတော့သူလောလောလတ်လတ်မြန်မာရေးပိုင်းနဲ့အဲမှရှိနေတဲ့ဟာကိုတောင်မှအလွယ်တကူမသုံးမနဲ့ဒီလိုမျိုးအခက်အခဲတွေဆက်ဖြစ်နေတုံးပဲဆိုတာကတော့ဘလောက်ထိလူလူလားလားနဲ့နိုင်ငံတကာကယ်ဆယ်ရေးလေကိုလက်ခံမလဲဆိုတာကတော့တန်တရားရှိစရာရှိနေသေးတယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဟုတ်ပါတယ်ကိုအောင်နိုင်ပြောလို့ပါပဲမြန်မာရေးပိုင်းနဲ့အစမှရောက်နေကြတဲ့ဒီအမေရိကန်ဒီတင်နောက်ပြီးတော့ပြင်သစ်နိုင်ငံတို့ကဒီစစ်သည်မော်တွေပေါ်မှာရဟရင်တွေလည်းအစင်းသင်းရှိတယ်နောက်ပြီးတော့ကယ်ဆယ်ရေးပစ္စည်းတွေတောက်ရည်တွေစားစရာတွေအကုန်လုံးအစင်းသင်းရှိတယ်ဆိုတော့ဒီဟိုင်းကြီးကျွန်းတို့လိုနောက်ပြီးတော့ဒီပင်လယ်ဝမှာရှိနေကြတဲ့မြို့တွေရွာတွေကိုဒီကနေရဟရင်တွေနဲ့ကူးကြီးတန်းကြီးနဲ့လှုပ်ပေးနိုင်မယ်ဆိုရင်ဒါအချိန်တိုတိုအတွင်းမှာပစ္စည်းတွေအများကြီးဟိုမြန်မာစံစံရောက်သွားနိုင်တဲ့အခြေအနေရှိတာပါပဲ။ဟိုဒေါက်တာဆိုင်မြင့်နေတော့ဘယ်လိုများမြင်လဲခင်ဗျ။
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပြောချင်တာတော့ဒီဆိုက်ကလုန်းမုန်တိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့တိုင်းပြည်မှာအခုလောလောဆယ်ဖြစ်ပျက်နေတဲ့အခြေအနေကကျွန်တော်တို့မှတ်မိတော့အားလုံးလူကြီးတွေလည်းမှတ်မိလို့ကျွန်တော်တို့မြန်မာကျွန်တော်ရာဇဝင်မှတအတကယ်အကြီးအကျယ်ဆုံးသဘာဝပေးနိုင်ပြီပေါ့ဗျာအဲ့တော့အဲ့ဒါကြီးဟာခုနအစိုးရလည်းသူတို့လည်းတွင်ခံပါပြီပြောထားတယ်လူသသိန်းကျော်ဟာဒေသုံကြီးပျောက်ဆုံးနေလူနှစ်တန်းနီးပါးနှစ်တန်းခွင့်နီးပါးလောက်အိုးအိမ်မြေဖြစ်ပြီးတော့နော်ဒီဒီတဘာဝဒီတပေးတဲ့ညောင်ဆက်ပြီးတော့ဟိုဒုက္ခတွေခံစားနေရဆိုတာနည်းတဲ့အတိုင်းတာမဟုတ်ဘူးလေဒီမိလူလူတွေရင်ဆိုင်နေရတဲ့ဒုက္ခကျွန်တော်မြင်တာကတော့ကျွန်တော်တို့အရေးကြီးဆုံးကအခုနှစ်ပိုင်းပေါ့လေတစ်ခုကကေဇေးကြီးပေါ့လေအရေးကြီးဆုံးကတော့ကေဇေးကြီးဒီကလေးရှိအခုဒုက္ခတဲ့နှစ်တန်းကျော်ဘလို့သူကြောင့်မရည်သူတို့ဘလို့စောင့်ရှောက်ပြီးနေတဲ့သူတို့ယောဂါတွေဘလို့ကဝယ်ပြီးမလဲနောက်ပြီးတော့နောက်သူတို့စိတ်နဲ့ပတ်သက်တဲ့ခုနယောဂါတွေသူတို့ဘလို့ကိုင်းကူနေနေတယ်ပေါ့ဗျာအဲ့ဒါဒါအရေးဆုံးပထမဆုံးအရေးဆုံးအချက်ပဲအဲ့ဒါကတော့ကေဇေးကြီးအပိုင်းပေါ့ဗျာအဲ့ဒါတော့လောလောဆယ်ခုနပြောသွားလို့ဘူနာဖာဆေဆူရအနေနဲ့ဒါ UN ကအဝင်အတွင်းမှုချုပ်ကိုသူတို့သဘောတူပြီးတော့အခုဒီအလုပ်ကယ်ဆယ်ရေးလို့ဒီမှာနိုင်ငံကကယ်ဆယ်ရေးလို့ဒီမှာဝင်ဝင်ပြီးတယ်ဆိုတာဒါအရေးကြီးတဲ့အချက်ပဲအဲ3ပတ်နောက်မှပြီးတယ်ဆိုတော့ချိန်ကတော့တော်တော်လေးနှောင့်နေဒါပေမဲ့ရတဲ့အချိန်ကိုလုပြီးတော့လုအောင်ပါပဲအဲခုနပြောရတဲ့ပစ္စည်းတွေလည်းကျွန်တော်တို့ယူရီးယားမှလည်းကျွန်တော်တို့ရောက်ပုံရောက်နေတဲ့ရန်ကုန်လေစိမ့်မှလည်းပုံရောက်အခြေကြီးတာခုနဖြစ်ဖြစ်ရနေတဲ့နေရာဒီမဟုတ်ဒီကိုတနည်းကျွန်တော်တို့ကြားရတဲ့တရင်ကတော့ပြည်တွင်းရလာတဲ့မြန်မာလူမျိုးတွေသွားပြီးတော့ဟိုနေအခုနယောဂဖြစ်တဲ့နေရာတွေခုနပြောရရဆိုတော်တော်များများဟိုဝေးလာတဲ့နေရာတွေမှာလူတွေကလုံးဝဟိုခုနပစ္စည်းတွေခေတ်ပစ္စည်းတွေမရသေးဘူးလို့ပြောတယ်ဆိုတော့အဲ့နေရာတွေရောက်အောင်ပူပေးဖို့ကကျွန်တော်တို့ logistic ပေါ်ပြအခုနဟယ်လီကော်ပတာတွေလူတွေဒမော်တွေလူတွေဆိုတော့ဒါတွေကအများကြီးကျွန်တော်စီစဉ်ပေးဖို့လူတွေပေါ့နော်အဲ့ဒါကဲကဲရေးပိုင်းနောက်တစ်ခိုင်းကတော့ကျွန်တော်တို့အခုတနေ့နေ့မှလာမယ်ဒေါနတ်ကော်ဖင်ပေါ့ဗျာအဲ့ဒါကတော့ကျွန်တော်တို့ပြန်လဲထူထောင်ကြီးကိစ္စပေါ့ဒါကတော့ဒုတိယအပိုင်းနည်းနဲ့ဆက်ရဆောင်ရမှာဆိုတော့ဒီအတိုင်းအတာတွေကိုကျွန်တော် UN နဲ့ ASEAN ကဦးဆောင်ပြီးလုပ်ပေးဆိုပြီးနဲ့လေတိုင်းပြည်မှာတကယ်ကျွန်တော်တို့implement လုပ်ခဲ့တဲ့ခါကြရင်တော့အတော်လေးကျွန်တော်တို့နည်းနည်းတော့ကျွန်တော်တို့ပြဿနာတွေရှိနေတယ်ဘာဖြစ်ဆိုတော့မြန်မာလူမျိုးတွေနဲ့ဒီတော့တိုင်းတာကြီးမားတဲ့ဒီကိစ္စကိုကင်ပြဖို့ဆိုတော့ coordination လို့ပြောဆိုအတော်များများလူတွေပေါ်ပြအဲဒါတွေအရဲတချိန်ကျရင်တော့ဒါတွေကိုသူလည်းတူရနေနိုင်နေတဲ့ကြက်မှပြီးတော့စဉ်းစားပြီးတော့လုပ်ကင်သွားရင်ကျွန်တော်တို့တိုင်းပြလူတွေအများကြီးကျွန်တော်တို့များများပြန်လဲထူထောင်နိုင်မယ်လို့ထင်တယ်အဓိကတော့လောလောဆယ်ကကျွန်တော်တို့အာယုံဆိုင်ရမှာကနကျေးဇူးကြီးပေါ့နော်အဲ့ဒါအမြန်ဆုံးကျွန်တော်ပြအောင်လုပ်နိုင်ဖို့ရည်ကြီးရတယ်ကျွန်တော်
ဟုတ်ကဲ့
เสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเสียเ ဒါဟာကျွန်တော်တို့ရက်ွက်တဲမှာလှူပေးတဲ့သဘောမျိုးရိုးရိုးလေးစဉ်းစားလို့မရပါဘူးနှစ်တက်သမ5သန်းရှိတဲ့လူထုကိုကာကွယ်ရေးပစ္စည်းတွေကိုဘယ်လိုစီမံခန့်ခွဲမလဲဆိုတဲ့အပိုင်းပေါ့နော်ကျွန်တော်အခုကြားနေရတာကဒီကစားရေးပစ္စည်းတွေရောက်တဲ့အတိုင်းအတာကနည်းတယ်နည်းတဲ့အပြင်ဖြန့်ဖြူးရေးကနောက်ကျတယ်နောက်ကျတဲ့အခါကျတော့ကစားရေးပစ္စည်းတွေကအကိုတော်နေထဲမှာပုံနေတယ်နေမျိုးတွေမှာရောက်နေတယ်ဆေးရုံတွေမှာရောက်နေတယ်ဒါပေမဲ့ရောက်နေတဲ့ပစ္စည်းနဲ့တော့လိုအပ်တဲ့လူဦးရေကများနေတဲ့အခါမှာမြို့နယ်ဘက်မှာအစ်စ်မှာရှိတဲ့လူတွေကလည်းပဲဒီဟာကိုဘယ်လိုလုပ်အောင်မှမသိဘူးနော်ဘာလို့ဆိုတော့ဟိုစင်ပါစက်နှမ်းပဲ့နဲ့ပြဿနာတက်မှာလဲဆိုးတယ်ဆိုတဲ့အပိုင်းကြီးတော့အမိတ်စင်းစင်းမှုတွေကလည်းပဲနှေးကွေးနေသလိုနော်ဖြန့်ပြူးမှုတွေကနှေးကွေးနေတယ်ဒါကဘာကိုပြလဲဆိုတော့စီမံခန့်ခွဲမှုရန်ရကမလဲပတ်ဘူးဆိုတာကိုကျွန်တော်တို့ပြတယ်ဒါကြောင့်ကျွန်တော်တို့နိုင်ငံတကာကျွမ်းကျင်သူတွေလိုအပ်တယ်ကုလသမဂ္ဂကယ်ဆယ်ရေးဆိုင်ရာကျွမ်းကျင်သူတွေလိုအပ်တယ်ဆိုတာကဒီစီမံခန့်ခွဲကိစ္စတွေမှာလည်းပဲကြောကြောချူချူဖြစ်အောင်ဒီလိုအတွေ့အကြုံရှိတဲ့လူတွေနဲ့စီမံခန့်ခွဲဖို့လိုတယ်ဆိုတာကိုကျွန်တော်တို့ပြတာပါပဲ
ဟုတ်ကဲ့ခင်ဗျာဒီလောက်ကြီးမားတဲ့ဘေးဒုက္ခအန္တရာယ်ကြီးကိုကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဖို့ဆိုတဲ့ကိစ္စမှာကျွန်တော်မြန်မာနိုင်ငံမှာကငကိုတဲကိုကပဲအဖက်ဖက်ကနေပြီးတော့ချွတ်ရွံ့နေတဲ့အပိုင်းတွေအများကြီးရှိနေတယ်အခုဒီလေရင်ကြီးတွေနဲ့ဟလာဒီ C130 ကုန်တင်လေရင်ကြီးဆိုတာလေလေရင်ကြီးတွေမဟုတ်ဘူးဒီလေရင်ကြီးတွေပေါ်မှာပါလာတဲ့ပစ္စည်းတွေကိုချဖို့ပြုဖို့အတွက်ကိုမြန်မာနိုင်ငံကလေစိတ်တွေမှာဆက်ရမ်းတရားတွေလုံလုံလောက်လောက်မရှိဘူးဆိုတော့ကိုလည်းပဲကယ်ဆယ်ရေးလုပ်သားတွေကပြောကြတယ်နော်လူတွေလက်ဆင့်ကမ်းပြီးတော့တည်နေရတဲ့အတွက်ကြောင့်နိုင်ကြီးတွေအချိန်ကြီးနိုင်ကြီးကုန်ပါတယ်အဲ့တော့ဒီနိုင်ကြီးပိုင်းနဲ့အမြတ်ဟိုမှာဒုက္ခတွေတွေကဒီအတိဒုက္ခရောက်နေကြရတဲ့အချိန်မှာအများဆုံးသူတို့ကြီးကိုဒီကယ်ဆယ်ပစ္စည်းတွေရောက်ဖို့ဆိုတာကတော့အလွယ်ဆုံးကရဟယင်တွေပဲဒီတရုတ်ပြည်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ရှင်းစင်တော့ဆင်ဘေးရန်ညကြောက်တယ်မြင်းငရင်လှုပ်လို့သူတို့မှလည်းလူတွေ4,000-5,000တေးကြတယ်သူတို့မှမြင်းငရင်ပြီးတာနဲ့တခါတည်းဒီနိုင်ပိုင်းအတွင်းမှာနိုင်ငံခေါင်းဆောင်တွေကဒီငရင်ဘေးဒုက္ခဖြစ်တဲ့နေရာကိုရောက်သွားကြတယ်ဒါကပြန်လာစစ်သားတွေတသိန်းကျော်လောက်သွားပြီးတော့ချက်ချင်းလှုပ်ပြီးတော့ကယ်ဆယ်လုပ်ငန်းတွေလုပ်တယ်ရဟယင်တွေအစင်းတရာကျော်ပို့ပြီးတော့လုပ်တယ်အဲ့ဒါတွေကအင်မတန်ကိုကျွန်တော်တို့နမူနာယူစရာကောင်းတဲ့ကိစ္စတွေပါအဲ့တော့ဒီကယ်ဆယ်လုပ်ငန်းတွေကိုအချိန်မီလုပ်ဖို့ဆိုတာကခုနကဦးတောင်တော်ပြောသလိုပဲเนาะကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အင်းနဲ့အားနဲ့ကတော့မနိုင်မှုစတာတေချာပေါက်ပဲခင်ဗျဒါ ਉਹ ပဲနိုင်ငံခြားကယ်ဆယ်ရေးဖွဲ့တွေကလည်းပဲစိုးရင်ပူပင်နေကြတာပါဟု
တ်ကဲ့ကျွန်တော်အခုကယ်ဆယ်ရေးတွေကတော့အတွင်းမှုချုပ်ဘန်ကီမွန်သွားပြီးတယ်နောက်အာဆီယံကဝင်ပြီးတော့ဂျာကန်ဆောင်ရွက်ပေးတဲ့ဆိုတော့တန်ကြောင်နည်းနည်းပွင့်လာပြီပေါ့လေတော့ကယ်ဆယ်ရေးချစ်စည်းတွေကယ်ဆယ်ရေးဝန်တန်းတွေတင်မကဘူးအခုကပေါ့ဒီမုံတိုင်းတန်ခံပြီးလို့ဘေးစိုးကတ်စိုးတွေနောက်မှာလိုအပ်တာရှိပါသေးတယ်အဲ့ဒါကတော့ဟိုလွလွလပ်လပ်လုတ်ပိုင်ခွင်းနဲ့လွလပ်တဲ့သတင်းမီဒီယာတွေလိုပါတယ်ဆိုတာဟိုကယ်ဆယ်ရေးပစ္စည်းတွေကဘယ်နေရာကိုရောက်တယ်တကယ်ရောက်သလားဘယ်လူတွေကဘယ်နေရာမှာဘလောက်လိုအပ်နေရလဲဘယ်နေရာမှာခြားစားမှုတွေရှိနေသလဲကယ်ဆယ်ရေးပစ္စည်းတွေကဘယ်နေရာမှာပျောက်နေတယ်ဒါတွေကိုစောင့်ကြည့်ပေးမယ်လွလပ်တဲ့သတင်းမီဒီယာတွေလိုတယ်နောက်ပြီးကျရင်ကယ်ဆယ်ရေးလုပ်သားတွေရောသတင်းမီဒီယာသမားတွေရောလွလွလပ်လပ်သွားလာပြီးလူတွေနဲ့လွလွလပ်တွေ့ဆုံနိုင်တဲ့ခွင့်ရှိရှိဖို့လိုတယ်အဲ့ဒါမရှိဘဲနဲ့ကယ်ဆယ်ရေးပစ္စည်းတွေပဲဝင်နေမယ်ကျေးဇူးလုပ်သားတွေကိုလည်းအတော်အလာကြီးထိန်းချုပ်ထားမယ်ဆိုလို့ရှိရင်တော့ထိရောက်မှုကအားနည်းနေဦးမယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခု RFN နေပြီးတော့ဒီတယ်လီဖုန်းနေနဲ့ဆက်သွယ်ပြီးတော့မေးမြန်းနေတာလေနေ့စဉ်နေ့တိုင်းပဲအဲ့တော့ ARD တိုင်းဘက်ကိုကယ်ဆယ်ပစ္စည်းတွေတချို့တူရောက်တယ်ရောက်သွားတဲ့အခါမှာဒီကနေပြီးတော့စေရာရှိတွေကနေပြီးတော့ကြီးကြပ်ပြီးတော့ဂိုဒေါင်ထဲမှာသွင်းထားလိုက်တယ်ဟိုချက်ချင်းလက်ငယ်ဝင်မပေးဘူးဆိုတဲ့စကားတွေလည်းကျွန်တော်တို့ကြားရတယ်ဒါအပြင်ဒုက္ခတွေတွေကိုအခုဆန္ဒခံယူပွဲရှိတဲ့အတွက်ကြောင့်ဆိုပြီးတော့နေရင်းဌာနကိုပြန်ဖို့ဆိုပြီးဇွတ်အတင်းမောင်းထုတ်နေတဲ့ကိစ္စတွေကလည်းတော်တော်ကိုပဲစိတ်မကောင်းစရာသတင်းတွေပါပဲခင်ဗ
ျကျွန်တော်ကြောရခဏဒေါက်တာတန်းတန်းပနာမပြောရတဲ့စကားတွေကိုကျွန်တော်ထပ်ပြီးတော့ပြောချင်တယ်လေဒီကိစ္စကျွန်တော်အကုန်လုံးအားလုံးလုံးနေတဲ့အာယုံဆိုင်ပြီးလုံးနေကြတာဟာလေလူမှုရေးကယ်ဆယ်ရေးပေါ့နော်ဟိုနိုင်ငံရေးကိုလုံးနေကြတာမဟုတ်ဘူးဆိုတော့ကျွန်တော်တို့ကတော့ဖြစ်စီကျင်တာတော့အတိုင်းမီနဲ့ခုနစစ်ဆိုးရအနိုင်ပိုင်းနေရော င်တော်တို့ဒီအခုအပြည့်ပြက်ကဒါတိုက်ခံအခုလုံးမြန်နိုင်ငံကမိသားစုအော်ဒီကိစ္စကိုကယ်ဆယ်ရေးအတွက်ပဲအောင်မြင်အောင်အမြန်ဆုံးအောင်မြင်အောင်ဘယ်လိုအကောင့်တွေပေါ်ဖို့ဆိုတာအဲ့ဒါကျွန်တော်ဝိုင်းမကူညီလုပ်ကြဖို့အရေးကြီးတယ်လို့ကျွန်တော်မြင်တယ်။အဲခုနကပြောလို့ပေါ့အရေးကြီးတာကတော့လောလောဆယ်ကျွန်တော်ပြောကျွန်တော်တို့ဒုက္ခဖြစ်နေတဲ့လက်ရှိနှစ်သန်းကျော်အာပြည်သူလူထုနှစ်သန်းကျော်ကိုခုနရရသဘာဒီအဲဂျာမန်ရေးကိစ္စတွေဟုတ်လားနေထိုင်ကိစ္စတွေအဆင်ပြေဖို့အတွက်ကဒါကျွန်တော်တို့ပစ္စည်းတွေကလည်းလုံလောက်လောက်ပို့နိုင်ဖို့ရည်ကြီးတယ်။နောက်ဖြန့်ဖြူးပေးနိုင်ဖို့လည်းလိုတယ်အဲ့တော့ခုနပြန်ပြူတဲ့အပိုင်းကြီးခုနတိုင်းတဲ့အပိုင်းတွေမှာအကတိလိုက်စားမှုတွေအဲနေစားရပတ်သက်တဲ့လူတွေပုံကူတွေနော်အဲ့ဓာတွေနဲ့ကျွန်တော်တို့ဒီပစ္စည်းတွေကဖိတ်ဆင်ကြတာတွေဆုံးရှုံးတာတွေဖြစ်မဖြစ်အောင်နိုင်ငံတကာဆက်ဆံခြင်းနဲ့မြေပြည်ကျွန်တော်လုပ်ဖို့ကြိုင်မှုအရေးကြီးပါတယ်ဒုတိယချက်ကတော့ခုနနိုင်ငံတကာစည်းဝေးခေါ်ပြီးတော့ donors conference ဟာမျိုးပေါ်မှာပြန်မှလုပ်မယ်ပြီးဒီပြန်လဲထူထောင်ရေးကိစ္စတွေလုပ်မယ်ဆိုရင်လည်းအဲ့ဒီအချက်ကတော့ပူရည်ကြည့်တယ်အဲ့ကြတော့ပို့ပြီးတော့ဘတ်ဂျက်တွေမှန်မှန်ကန်ကန်သုံးနိုင်မှုရည်ကြည့်တယ်နော်ပစ္စည်းတွေကောင်းကောင်းမှန်မှန်လုပ်လို့ရောက်ဖို့ရည်ကြည့်တယ်နော်အဲ့ကိစ္စတွေကကျွန်တော်တို့ဟိုငွေကြေးထည့်တဲ့အဖွဲ့နိုင်ငံလေးနဲ့အဖွဲ့စည်းတွေကဒါတောင်းဆိုလာမှာပဲဒါတွေကချက်မှတ်ပေးရမယ်ကြည့်ပေးရမှာပေါ့နော်အဲ့တော့ကျွန်တော်တို့အများကြီးခုနနိုင်ငံရေးမပါပဲနဲ့ကျွန်တော်တို့လူမှုရေးနဲ့ကြေကြာကိုကြည့်ပြီးတော့ဒီကိစ္စတွေအကောင်ဆုံးအမြန်ဆုံးအကောင့်တွေဖော်နိုင်အောင်အဖက်ဖက်ကအကုန်လုံးဝိုင်းလုပ်ဖို့ရည်ကြည်ပါတယ်အထူးဖြင့်အနာဖတ်စီဆိုရနေတဲ့ဒါလိုက်လျောသိတဲ့အပိုင်းကိုကလိုက်လျောဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခုနပြောသွားတဲ့ဒီအလှူရှင်နိုင်ငံတွေကနေပြီးတော့နော်ရန်ကုန်မြို့မှာအခုတင်းနှွင်တွေကိုစုဝေးပြီးတော့ပြန်လဲထူထောင်ရေးလုပ်ငန်းတွေအတွက်ကိုနော်အလှူငွေတွေဟိုဘယ်လိုပေးကြမယ်ဘယ်လိုလုပ်ကြကြမယ်ဆိုညှိနှိုင်းမယ်ဆိုတဲ့အခါမှာမြန်မာစစ်အစိုးရကနေပြီးတော့အမေရိကန်ဒေါ်လာသမ်းပေါင်းတစ်ပေါင်းကျော်ပေါ့လေနော်အဲ့ဒီလောက်ကိုတောင်းထားတယ်ဆိုတဲ့ဇကားလေးလည်းတည်င်းနေလဲကျွန်တော်တို့တွေ့ရပါတယ်အဲ့ဒီလောက်များတဲ့ငွေကြေးပမာဏကိုဒီအလူရှင်နိုင်ငံတွေကပေးပါမလားနောက်ပြီးတော့သူတို့အနေနဲ့ဘလောက်ယုံယုံကြည်ကြည်ရှိနေကြလဲဆိုတာလည်းပဲအခုမေးခွန်းထုတ်နေကြပါတယ်အဲ့တော့ဦးသိမ်းမြတ်ဆက်ပြောမလို့လားပြောပါအ
ဲခဏလေးကျွန်တော်ပြောလိုက်မယ်လေခုနအဲ့ကိစ္စရတယ်ကျွန်တော်တို့ဘလောက်ထိကျွန်တော်တို့ဒီပေးမယ်ဆိုတာလေကျွန်တော်တို့ဘလောက်တိုက်တာကျွန်တော်ပျက်စီးတာကိုပြန်မိတာလေးလာသုံးသပ်မယ်လေဒါဒါတွေကိုလေးလာသုံးသပ်ပြီးမှဘလောက်အတိုင်းဓာတ်ကြီးကုန်ကြမယ်ဟာလာအဲ့ဒါတွေကကျွန်တော်တို့တွက်ချက်ရမှာပေါ့ဒီတိုင်းမှန်းပြီးပြောလို့ကတော့ဒီတိုင်းပြောရင်တော့နံပါတ်ကတော့ခုနပြောလို့သန်းတစ်ထောင်လဲဖြစ်မယ်သန်းနှစ်ထောင်လဲဖြစ်ရင်ဖြစ်နိုင်တယ်ဒါဒါပေမဲ့ခုနပြောလို့ဒီချကွင်းဆင်းပြီးတော့ခုနကဒါတွေကလေးလာပြီးသာဝေးတွေပဲလုပ်ပြီးတော့မှဒါကျွန်တော်တို့ကတွက်ချက်ရမယ်လေ
ဟုတ်ကဲ့
အဲ့ဒါမှကျွန်တော်တို့အမှန်ထွက်လို့ရမှာနောက်ပြီးတော့ဒီဟာတွေကိုခုနပြောလို့ပေါ့ဘလို့ဒါခိုင်းတွေ့မယ်ဆိုတာလေခုနကြီးကြတဲ့အဖွဲ့အစည်းတွေရတယ်လူတွေရတယ်ဒါတွေကကျွန်တော်တို့ကနောက်ပိုင်းကျအသေးစိတ်ဒါတွေကစဉ်းစားမယ်ပိုင်းတွေအများကြီးရှိတယ်လေ
ဟုတ်ကဲ့အခုဦးစိန်မြင့်ထောက်ပြတဲ့ဇာတ်ကားတွေကိုပဲပေါ့ဒီအာဆီယံအတွင်းမှုချုပ်မစ္စတာဆူရင်ပစ်ဆွန်ဝမ်ကလည်းဒါပဲပြောတာပဲအခုတည်းအောင်ဘလောက်သေတယ်ဘလောက်ပြည့်စည်တယ်ဘာညာစီးရင်အင်အကြည့်ကြမယ်သိလေးပဲနဲ့အကူညီပေးဖို့ဘယ်လိုစဉ်းစားကြမလဲဆိုတော့တော်တော်တွေးရခက်တယ်ပေါ့လေသူကလည်းပြောထားပါလေခင်ဗျအဲ့တော့အခုကိုအောင်နိုင်ဒီညီလာခံအကြောင်းဘယ်လိုများမြင်လဲခင်ဗျအ
ဓိကတော့ခုနကပြောသွားတဲ့ဟိုအာဆီယံတွင်းမှုကလည်းပြောတာကတော့ action plan ပေါ့နော်အခုကတကယ်တမ်းဘယ်လောက်ရှိပြည့်စည်ရလဲဘာတွေပြည့်စည်ရလဲတိတိကျကျ assess ဒီဟာကိုလေ့လာနိုင်ခွင့်ရှိဖို့လိုတယ်နောက်ပြီးရင်ဘာတွေပြန်လုပ်မှလဲဘာတွေထူထောင်သွားမှလဲဆိုတာဟိုမြန်မာအစိုးရဟုတ်အကုန်လုံးခြုံပြီးတော့သူပြောပါဇက်သေးရှိတဲ့သကလုံးကိုပြောလို့မရဘူးဆိုရဲသဘောမျိုးဒါကဘာရဲ့စံနေဖြစ်တယ်ကဘာရဲ့စံနေနဲ့အညီတင်ပြမှရမယ်ဆိုတော့ဆိုအဓိကလိုအပ်ချက်ကတော့ပါလဲဆိုတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေအလှူရှင်အဖွဲ့အစည်းတွေကဒီနေရာတွေကိုတွားရောက်လေ့လာပြီးတော့လွတ်လွတ်လပ်လပ်သူတို့ကိုယ်တိုင်ဒါတွေကတော့တကယ်လိုတော့ဖြစ်တယ်ဒီဟာတွေရောဒီလိုပြန်လုံးမှပါလားဆိုတော့မရရင်တော့သူတို့အနေနဲ့ပိုက်ဆံပေးဖို့ဆိုတော့စိတ်မလွယ်ဘူးလို့ထင်ပါတယ်ခင်ဗျာ
โอเคအဲ့တော့ဒီစေဆိုးရဘက်ကလည်းပဲပေါ့လေနိုင်ငံခြားကယ်ဆယ်ရေးအဖွဲ့တွေဝင်ခွင့်ပေးမယ်လို့စကားတော့ဟိုထွက်လာပြီပေါ့ခင်ဗျာဒါပေမဲ့လို့ဒီအခုဒီစနေတနင်္ဂနွေဒီရက်ပိုင်းအတွင်းမှာတော့နိုင်ငံခြားကယ်ဆယ်ရေးအဖွဲ့ဝင်တွေရောက်ရှိသွားပြီဆိုတော့တနင်္ဂနွေတော့ကျွန်တော်တို့မကြားရသေးဘူးဒီညီလာခံမှာဒီပတ်စံရဖို့အတွက်ကိုရည်ရွယ်ပြီးတော့အချိန်များဆွဲနေအောင်မလားဆိုတာလည်းပဲတွေးစရာတစ်ခုဖြစ်လာတာပေါ့ဟုတ်လားတောင်းတော့ဒီကိစ္စတွေပေါ်မှာဘယ်လိုမြင်လဲခင်ဗျပြောပါအောင
်ဟုတ်ကဲ့ဟိုဒီလာကန်ချင်းပါကလေးဆိုကလေးကပေါ့နော်ဒီနိုင်ငံပေါင်း60ကျော်တက်မယ်ဆိုတဲ့ကနိုင်ငံကမိသားစုအနေနဲ့ကတော့ဗမာပြည်စီလူမှုအပေါ်မှာစိတ်နာအများကြီးရှိတယ်ဆိုတာကိုဖော်ပြပါတယ်ဒါသူတို့ကူညီခြင်းနဲ့နော်ဒ ပါတယ်ဘလောက်တိုင်းတာအချီကူညီနိုင်မလဲဆိုတဲ့အပိုင်းကြတော့ခုနဆရာစင်မြင့်တို့လည်းထောက်ပြတယ်လို့ပေါ့နော်တကယ်ဒီပနာမဆန်းစစ်လေးလာမှုတွေပေါ့နော်အဖြစ်အစီအဆုံးရှုံးနေတော့ကျွန်တော်တို့ဒါတွေကိုအခြေခံပြီးတော့လိုအပ်တဲ့စီမံချက်တွေရေးဆွဲတာတွေတော့ကျွန်တော်တို့ဒီဘတ်ဂျက်ပေါ့နော်ဒီခန့်မှန်းတာတွေဒါတွေကဒီနိုင်ငံတကာဆုရှင်နိုင်ငံနေနဲ့ဒီခြေစည်ကြီးစင်မဲ့လှုပ်လှုပ် ကယ်ဆယ်ရေးအဖွဲ့အစည်းတွေကပဲလှုပ်လို့ဒါကနိုင်ငံကလှုပ်ထုံးလှုပ်နည်းတွေပါနော်အထူးသဖြင့်ဒီဒေါ်လာတန်းရာနဲ့ထောင်နဲ့ချီပြီးတော့သုံးဆွဲကြရတဲ့ကိစ္စတွေမှာဒီလိုမျိုးစနစ်တကျအချက်လက်ဒီကောက်ခံတာတွေခွင်းစင်းလေးလာတာတွေစီမံချက်ရေးဆွဲတာတွေဘတ်ဂျက်ခန့်မှန်းမှုတွေဒါတွေကိုလှုပ်ကြရပါတယ်အဲ့ဒီအပြင်ကိုကျွန်တော်တို့ဒီအကောင့်ထဲပေါ်မှုတွေမှာလည်းဘယ်လို policy နဲ့လုပ်မယ်ဒါတွေကိုကျွန်တော်တို့ဒီသိတာမြင်တာအောင်ဘယ်လိုမျိုးစီမံကန့်ကွက်မှုတွေလုပ်မလဲတာဝန်ခံမှုတွေလုပ်မလဲဆိုတော့ဒီ policy ဘိုင်းကိစ္စတွေကျွန်တော်တို့လိုပါတယ်ဒါဆိုအဲ့ဒီလိုဟာမျိုးတွေကိုဒီကယ်ဆယ်ရေးအသစ်မှာเนาะကျွန်တော်တို့ကြီးကြကြလုပ်နိုင်မယ်ဆိုလို့ရှိရင်ဒါဟာနိုင်ငံကကလည်းပဲအသစ်ပြောထည့်ကြမှာပါဒါဒီဘိုင်းမှာနာဖဘက်ကပူပေါင်းဆောင်ရွက်ဖို့လိုပါတယ်ခုနကကိုအောင်ပြောသွားတဲ့သတင်းမီဒီယာကိစ္စဆိုတော့လေအဲ့ဒါမှာအရေးကြီးတယ်ကျွန်တော်တို့အပြည့်အစည်းတွေဘယ်လိုရှိနေသလဲဆိုတာကိုလွတ်လပ်တဲ့သတင်းမီဒီယာတွေကနိုင်ငံကမိသားစုကိုထုတ်ဖော်ဖို့လိုသလိုခုနပြောတဲ့သူတို့လူတန်းလိုက်တဲ့ပစ္စည်းတွေဟာဘလောက်ထိတိယောက်ယောက်เนาะလူမှုပေါ်မှာအကျိုးတက်ရောက်မှုရှိနေတယ်ဘာလုပ်ငန်းတွေလုပ်တယ်ဆိုတာကိုလည်းပဲလွတ်လပ်တဲ့သတင်းမီဒီယာတွေကနေပြီးတော့ဖြန့်ချီမှဒါဟာအလူရှင်တွေအနေနဲ့ပို့ပြီးတော့ယုံကြည်မှုရှိလာသလိုပြန်လည်ထူထောင်ရေးကိစ္စတွေမှာပို့ပြီးတော့အားသက်သရောဝိုင်းဝန်းကူညီကြမယ်အနေအထားတစ်ခုအတွက်အထောက်အကူဖြစ်ပါလိမ့်မယ်ဒါကြောင့်မို့ကျွန်တော်တို့ဒီကယ်ဆယ်ရေးလုပ်ငန်းပြန်လည်ထူထောင်ရေးလုပ်ငန်းတစ်ခုကိုချဉ်းကပ်တဲ့နေရာမှာpolicy ဘိုင်းဆိုင်ရာချင်းကပ်မှုတွေဟလာရန်တရားဆိုင်ရာချင်းကပ်မှုတွေเนาะမီဒီယာဘိုင်းဆိုင်ရာချင်းကပ်မှုတွေဒါတွေအားလုံးကျွမ်းကျင်မှုဘိုင်းဆိုင်ရာပုံကိုယ်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေဒီအားလုံးတောင်းဆိုဘက်ကနေချင်းကပ်ပြီးတော့လုပ်ဖို့လိုတယ်လို့တော့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဒီမြန်မာအာဏာပိုင်တွေဘက်ကဒီသတင်းမီဒီယာသမားတွေအပေါ်မှာတော်တော်လေးကိုပဲဒီလက်မခံနိုင်တဲ့အစိပ်ပိုင်းတွေကျွန်တော်တို့အမြဲမြင်နေတွေ့နေရတာပဲဒီအာဏာပိုင်တွေရဲ့အားနည်းချက်တွေကိုထုတ်ဖော်ပြီးတော့ထောက်ပြမှာသူတို့အင်မတန်ပါပဲစိုးရိမ်ကြတယ်အဲ့တော့ကိုအောင်နိုင်ကရောသတင်းသမားတယောက်နေနဲ့အဲ့ဒီကိစ္စနည်းနည်းပြောပါဦးကဲ
အာဏာပိုင်ကြီးဆိုတာလဲလူတွေပဲလေလူတွေဆိုတာမှားတတ်တာပဲမှားတာရှိရင်ထောက်ပြဖို့လိုတယ်ဟုတ်ငါတို့လုပ်သမျှအကုန်လုံးမှန်နေမှန်တာယူပဲပြောရမယ်ဆိုလို့ရှင်တော့အမားတွေကိုဘယ်သူကထောက်ပြမှာလဲအဲ့အမားတွေမထောက်ပြလို့ရှင်ဒီအမားတွေကဖြစ်လာမယ်စိုးကျိုးတွေကိုခံရမှာတိုင်းပြည်နဲ့ပြည်သူလူထုဖြစ်တယ်လေဒါကြောင့်မလို့ဒီနေရာမှာရှိပြီပေါ့လေအခုလိုကတ်ဆုပ်ပေးလို့ကြားတဲ့နေရာမှာလည်းမကုန်ဘူးတိုင်းပြည်ထူထောင်တဲ့နေရာမှာတိုင်းပြည်ကိုစီမံခန့်ခွဲတဲ့နေရာမှာဒီမှားရင်းတာတွေခြားစားတာတွေဒွဲမှားတာတွေအားလုံးကဒါထောက်ပြဖို့လိုပါတယ်ဒါကြောင့်မလို့အခုလိုမျိုးဘေးစိုးကတ်ဆုပ်ကြားတဲ့အချိန်မှာအထူးသဖြင့်ကိုဒီလွတ်လပ်တဲ့မီဒီယာတွေဒီနေရာမှာလေးလာနိုင်ခွင့်တင်ပြနိုင်ခွင့်တွေရှိနေဖို့လိုတယ်လို့ကျွန်တော်ကမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတောင်းတပြောရတာပေါ့လေကျွန်တော်ဆက်ပြောရရင်တော့စီမံကန့်ကွဲတဲ့နေရာမှာကျွန်တော်တို့အဲ့ဒါအများအရေးကြီးတယ်လေဘာဖြစ်လို့ပေးလာတဲ့ခုနကူညီလာမဲ့လူတွေရတယ်သူတို့ကူညီတဲ့အကူအညီကတကယ်ပဲနော်တကယ်ပဲထိထိရောက်ရောက်ရှိတယ်ဆိုတာကိုသူတို့လည်းသိကျင်တယ်ပေါ့နော်အဲ့ဒါအတွက်ကလည်းခုနကိုအောင်နိုင်ပြောသွားလို့ပြန်ပြီးတော့သတင်းပို့ရာတို့ဒီသုံးသပ်တာတွေကဒါသူတို့ကဒါလွတ်လွတ်လပ်လပ်သတင်းပို့နိုင်မှလည်းဒါတွေသူတို့တွက်ချက်လို့ရတာပေါ့အရေးကြီးတာတော့အလုံးလုံးကဲ့နေခါမှာကျွန်တော်တို့ဒီလောက်ကြီးတဲ့အတိုင်းအတာနဲ့ပမာဏကြီးဆိုကျွန်တော်တို့မြင်လာတော့စားနေရာနဲ့ချီပြီးလို့နေတဲ့ project ဒီတော့မှကျွန်တော်တို့တစ်ခါတစ်ခါလူကအများကြီးပဲအဲ့တော့အများကြီးတဲ့မှာဒီဟာကိုအကောင့်တစ်ခုပဲအဆုံးဖြတ်တစ်ခုချောက်အကောင့်တွေပေါ်ဖို့ဆိုတာကအတော်လေးကျွန်တော်ညှိနှိုင်းရတဲ့အပိုင်းကြီးရှိတယ်။အဲ့ဒီကြားထဲမှာကျွန်တော်တို့လူမျိုးမျိုးဘာသာမျိုးမျိုးနော်ကိုလာတဲ့နောက်ခါနောက်က background ကမျိုးမျိုးကလာတဲ့ခါမှာကျွန်တော်တို့ဒီအတွေ့အကြုံမျိုးမျိုးရှိတဲ့ထားမှာဒါကိုညှိပြီးတော့အကောင့်တွေအများဆုံးအကောင့်တွေပေါ်နိုင်မှုဆိုတာအတော်ဟုတ်တာကျွန်တော်တို့တော်တော်လေးလှုပ်ရွာပိုင်းနေရှိပါတယ်ဆိုတော့အဲ့ဒါတွေကတကယ်လက်တွေ့လှုပ်တဲ့ခါကျရင်ဒီအိစားတွေအများကြီးပေါ်လာပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်မှာရှိတဲ့ကျွန်တော်တို့လူဝင်များမျိုးကျွန်တော်အဆုံးချမယ်အာဏာပိုင်နေနေရလဲသူတို့က ပေးသူတို့ပါဝင်တဲ့အပိုင်းမှာလည်းသူတို့အနေနဲ့ဒီဟာတွေကနိုင်ငံသားနိုင်ငံငါမှာဒီလိုဒီလိုအလုပ်တွေဒီပေါ်ဒီလိုကြီးမားတဲ့လုပ်ငန်းတွေလုပ်တဲ့အခါမှာဘယ်လိုကျွန်တော်အများနဲ့လွယ်ပြီးအလက်တွဲလုပ်လုပ်တဲ့ဆိုတာဘယ်လိုလုပ်တဲ့ဆိုတာသူတို့လည်းတဘောပေါ့ရကိုကိုကဒီတစ်ချက်လို့အမိန်နဲ့လုပ်နေတဲ့အပိုင်းကနေအများနဲ့အတွဲပြီးတော့အလုပ်လုပ်တဲ့အပိုင်းကြရင်ဘယ်လိုနားလည
ဟုတ်ကဲ့ဘာပဲပြောပြောကျွန်တော်တို့အနေနဲ့ဒီလူလူရဲ့အသက်နဲ့လူလူရဲ့အကျိုးစီးပွားကိစ္စကိုဒီချိန်မှာဦးစားပေးပြီးတော့လှုပ်ချင်တယ်ကျွန်တော်တို့မြို့သားညောင်မောင်ဆိုရအနေနဲ့ရောဒီမိုကရေစီအင်အားစုတွေနဲ့ရောဒီလက်ရှိလေဘေးကစားတစ်ခုကိုကျွန်တော်တို့လူမျိုးရေးကိစ္စတစ်ခုရှုထောင့်ကနေမြင်ပြီးတော့ကျွန်တော်တို့ဘက်ကတော့ policy ပိုင်းဆိုင်ရာရောเนาะကျွန်တော်တို့ဒီနိုင်ငံတကာကနေပြီးတော့ကူညီမှုပိုင်းဆိုင်ရာကိစ္စတွေမှာကျွန်တော်တို့တနင်္ဂနွေလောက်ကြိုးပမ်းသွားမယ်တစ်ချိန်ထဲမှာဟာခွက်တွေရှိနေတယ်ကျွန်တော်တို့တော့ထောက်ပြသွားမှာဖြစ်ပါတယ်
Okay, ကျွန်တော်တို့အချိန်ကပြည့်နေပြီဖြစ်တဲ့အတွက်ကြောင့်ဒီနေ့သကဝိုင်းတော့ဒီမှာပဲရန်သားတော့မှာဖြစ်ပါတယ်ခင်ဗျာအခုလို့ပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့် NCGUB မြန်မာဆိုရအဖွဲ့ဝင်ဒေါက်တာဦးတောင်းထွန်း GHB မြန်မာနိုင်ငံတရားမျှတရေးနဲ့လူ့အခွင့်အရေးအဖွဲ့ကညွှန်ကြားမှုဒေါက်တာစိန်မြင့်နဲ့ Network Media သတင်းဌာန Editor ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားပြစေခင်ဗျာတော်တာရှင်ပေါင်းကိုစိတ်နှပြကြားမှာရှင်းလင်းကြပါစေ